အမျိုးသားပြန်လည်တင့်မြတ်ရေးဗဟိုဌာန NRPC နဲ့ NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲကိုနေပြည်တော်မှာမနေ့ကစပြီးကျင်းပနေတာပါတစ်ဖက်မှာတိုက်ပွဲတွေဖြစ်နေပြီးတစ်ဖက်မှာဆွေးနွေးမှုတွေလုပ်နေကြတာကတကယ်ပဲပြည်လဲငြင်းငမ်းမဲ့အခြေအနေကိုဖန်တီးနိုင်ပါမလားပြည်ပရောက်မြန်မာနိုင်ငံရဲ့အကဲကတချို့ရဲ့အမြင်တွေကိုကိုကျော်အောင်တွင်ကဆက်ပြီးပြောပြမှာပါ
ရခိုင်ပြည်သူတွေကိုရခိုင်တပ်မတော်ကပဲအကာအကွယ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တာဝန်ယူပြီးတော့လှုပ်ဆောင်နေတာလို့ရခိုင်တပ်မတော် AA ရဲ့ကိုစလဲဘုံမူကြီးကျော်ဟန်ကနေတော့ကပဲပြောခဲ့ပါတယ
်ဟိုရခိုင်တပ်မတော်ကိုရခိုင်ပြည်မှာတည်ရှိနေမှုကိုဟိုတပ်မတော်ဘက်ကလက်လက်မခံတဲ့သဘောလို့ကျွန်တော်နားလည်တယ်ဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်ကိုရခိုင်ပြည်မှာရခိုင်တပ်မတော်တည်ရှိရကျွန်တော်တို့ UL AA အထက်ရင်းမဲ့ဖြစ်တယ်ရခိုင်ပြည်သူကိုရခိုင်တပ်မတော်ကပဲလုံခြုံအေးဆိုင်ဖို့ပြပြဖို့အတွက်တာဝန်ယူနေမှာဖြစ်တယ်လို့ကျွန်တော်ခံယူထားတဲ့အတွက်ကျွန်တော်တို့ကကျွန်တော်တို့လူသက်လူဆိုင်တဲ့ဟာကိုလုံးနေတာဖြစ်တယ်အခုလေးကျွန်တော်တို့တော့ခံယူပါတာဝန်ယူနေမှာဖြစ်တယ
်မနေ့ကနေပြည်တော်မှာကျင်းပတဲ့ NCA အပြည့်ရဲ့လက်မှတ်မထိုးထားတဲ့လက်နက်ကင်ရှစ်ဖွဲ့နဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီညာရေးဘူဌာန NRPC တို့တွေ့ဆုံပွဲပြီးဒရင်တော်တီကိုရခိုင်ပုံမကြီးကျော်ဟန်ပြောခဲ့တာပါအမေရိကန်ပြည်ထောင်စုရောက်မြမအရေးစောင့်ကြည့်တုံ့တက်နေသူဒေါက်တာတင့်ဆွေကတော့ရခိုင်ပြည်တွင်အတွက်ရခိုင်တပ်မတော်ဆိုတာကိုလက်ခံနိုင်တယ်ဆိုပေမဲ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြည်ထနာဟာလက်နက်ကန်ကြီးနဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးလို့ယူဆပါတယ
်ရခိုင်ပြည်နယ်မှာရခိုင်မျိုးသားနာမည်နဲ့လက်နက်ကန်အဖွဲ့အစည်းတွေပေါ်လာတာကျွန်တော်တို့နှစ်ပေါင်းပေါ်လို့ကြားပြီခင်ဗျာအနည်းအဖြစ်ဒီလက်နက်ကန်ပေါ်လာဘာအတွက်ဆောင်ရွက်ကြတယ်လဲဆိုမနေ့ကရခိုင်ကိုယ်စားလှယ်ပြောလို့ပေါ့နော်ရခိုင်ပြည်သူတွေရခိုင်ပြည်နယ်ပေါ်လို့ပြောလာတာတော့ဒါဒီကောင်ကင်ကျွန်တော်လက်မခံနိုင်ကြရကြောင်းမရှိပါဘူး။သို့တည်းလည်းဗမာပြည်မှာရခိုင်ပေါ်မှာတိုင်းငါလက်မခံဖွဲ့စည်းရောတခြားဖွဲ့စည်းရောအားလက်မခံနေတဲ့ကျွန်တော်ဒီပြဿနာတွေကတော့ဘယ်လိုလုပ်မှဟိုဖြစ်ရှင်လို့ရမှာမဟုတ်တဲ့အမနေ့ကဆွေးနွေးပွဲမှာအခါပြောတာဟာဒါကတော့ကောင်းတဲ့လာလာနဲ့ဖြစ်ရှင်ဖို့လမ်းကြောင်းပေါ်ရောက်လာတယ်ဘူး
။ရခိုင်ပြည်နယ်ဟာအဖြူအောင်နေမြေဖြစ်တာကြောင့်ဒီဒေသမှာရှိလာတဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်ကနိုင်နေရမယ်လို့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကတင်းနောက်တေကိုမနေ့တုန်းကရှင်းပြပါတယ
်။ဒီရခိုင်နယ်ထဲမှာခြေဆိုင်နေတယ်လို့ကျွန်တော်တို့ကတော့အခုလောလောဆယ်ချူအောင်နယ်မြေဖြစ်တဲ့အတွက်ဒီအဖွဲ့အစည်းတွေရောက်လာတဲ့အခါမှာအစိုးရလုံတင်လုံလိုက်တဲ့ဒီကြေးချမ်းမှုနဲ့လုံခြုံရေးဒါကိုဆောင်ရွက်နေတာဖြစ်တယ်။ကျွန်တော်တို့လုပ်တဲ့ဟာကကျွန်တော်တို့ counter insurgency operation ပေါ့နော်။ဟိုတောင်းချမ်းသူနေနေဆက်စင်ရေးပေါ့။အဲ့ဒါကိုကျွန်တော်တို့ကတိတိယောက်ဆောင်ရွက်တော့လဲထုတ်ပြန်ထားပြီးဖြစ်တယ်။အခုတမလို့ရတယ်အဲ့ဒါတော့ပဲအဲ့ဒေသခံမျိုးစုတွေအတိဒုက္ခရောက်နေတဲ့ပြဿနာကအဲ့လိုမျိုးအဖြူအောင်နေနေတယ်ဥပမာမြောက်ဦးလို့ပြောဆိုတကယ်ကဘာလဲတီးတယ်လို့လွတ်လွတ်လပ်လပ်ပေါ့နော်ခေါ်လာကြတဲ့နေရာလေးဒီနေရာလေးပါတိုက်ပွဲကခြေပြန့်လာတဲ့သဘောဖြစ်တော့ဒီပေါ်မှာလဲစိုးရတော့လုံတန်းလုံတိုက်တာလုံပါဆက်ပါတယ်ဟုတ
်မြန်မာအစိုးရကရခိုင်ပြည်နယ်ကိုအဖြူအောင်နေမည်လို့ပြောနေပေမဲ့မြန်မာအရေးစောင့်ကြည့်နေသူဂျာမနီနိုင်ငံဟမ်ဘော့တက်တိုမြန်မာအရေးဌာနငင်းစားကတိကဥက္ကမောင်စောကတော့ဒါကိုသဘောမတူပါဘူ
းရခိုင်ပြည်ကတော့အဖြူအောင်နေမည်ဆိုတော့မဟုတ်ဘူးကရခိုင်ပြည်ကျွမ်းနေပြီဆိုတော့ဦးနေဝင်းကတော့ဟောညင်ဟောနေမယ်အခုနောက်ပိုင်းမှာတော့မဟုတ်ဘူးမဟုတ်လို့ပဲအန်ဒလီစုကစတက်လာပြီးတဲ့ရခိုင်ပြည်မှာရဲစခန်းတွေဝင်စီးခါတာမှတကာရှိနေရတယ်
တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာပဲတစ်ဖက်မှာညင်ညာရေးဆွေးနွေးမှုတွေလုပ်နေကြတာကဘလို့အခြေအနေကိုဥတီစေနိုင်ပါသလဲဒေါက်တာတင့်ဆွေကတော့အရင်တုန်းကဖြစ်ခဲ့မှုတဲ့အခြေအနေတွေမှာထူးခြားကောင်းမွန်တဲ့အကျိုးရလဒ်တွေထွက်မလာတာကိုထောက်ပြပါတယ
်တမိုင်းကြောင့်ကြည့်လိုက်ရင်တစ်ဖက်မှာတိုက်ကြီးတစ်ဖက်မှာဆွေးနွေးနေရဆိုတာကတော့နှစ်ပေါင်းမြောက်များစွာအတွက်မှာစုကအဆက်ဆက်မှာဖွဲ့စည်းမျိုးမျိုးမှာဖြစ်ခဲ့ပြီးသောသောကျွန်တော်တို့ရလက်ကခုထိမရနိုင်တဲ့ဈားထဲမှာတစ်ခိုင်မှဆိုရင်မျက်စိမြင်လာတော့သမိုင်းတစ်ချောင်းမှာဒီလောက်ကြီးမားတဲ့တိုက်ပွဲတွေမရှိပြည့်အခြေအနေရောက်လာတယ်ဟာပိုဆိုးလာတယ်ဒီနေရာမှာသုံးမွန်ဆိုင်လို့ကျွန်တော်ကမြင်ပါတယ်လက်နက်ကင်ဖွဲ့အစည်းနှစ်ခုဖြစ်တဲ့ရခိုင်နဲ့ဗမာစစ်တပ်ပေါ့နော်နောက်တစ်ခုကအစိုးရဒီသုံးမွန်ဆိုင်ကိစ္စမှာလက်နက်ကင်ကိစ္စကိုပြောလို့ရှိရင်တော့ဒီလက်နက်ကင်ဖွဲ့နှစ်ခုရဲ့တာဝန်ဖြစ်တယ်နှစ်ခုလုံးကပဲမှားသလားတဲ့ဟောကမှားသလားကျွန်တော်တို့ပြောလို့မရဘူးအဲ့တော့ဒီအချိန်ကြီးပါဆိုရလဲတက်နေကြုံလို့ကြိုးစားနေရတဲ့အနေအထားတရက်ပဲရှိနေတဲ့ဆန်လို့ကျွန်တော်မြင်ပါတယ်ခင
်အငင်းစားကတိကဥက္ကမောင်စောကတော့ငင်းချမ်းရေးဆွေးနွေးချိန်မှာတိုက်ပွဲတွေကိုရပ်ထားစေခြင်းလေလို့ဆိုပါလေ
တစ်ခါကတော့ဆွေးနွေးပွဲခေါ်ထားတယ်တစ်ခါကတော့တိုက်နေကြတယ်အဲ့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးဟိုတရားနဲ့တရားယုံကြည်မှုမရှိတဲ့ဘဝကိုပြနေတာပေါ့ဆွေးနွေးရတယ်ဆွေးနွေးပဲချတယ်ဟာလည်းချပဲဖြစ်နေမှာတော့ဆွေးနွေးမှုချိန်မှာတိုက်ပွဲတွေရပ်ထားကြတာအကောင်းဆုံးပေါ့ကဘာမှမကောင်းတော့ဘူးခိုင်ပြည်ကလည်းမကောင်းဘူးဗမာပြည်သူကလည်းမကောင်းဘူးဘသူတို့မှမကောင်းဘူ
းဟုတ်ကဲ့ပြဿနာလုံးဝပြေလည်ဖို့ထက်စားလို့ရှိရင်ဒီပြေလည်နိုင်မဲ့လမ်းစာရဖို့ကဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲ
ဒါတော့တိရုပ်ပေါ်မှာကျွန်တော်ညှိပူတည်တယ်ဘာဖြစ်လို့လဲဆိုရင် အလုံးကိုဩဇာညောင်းနေတာသူပဲရှိတာဟုတ်ဘောက်ဆိုသူရင်းနှံပိုင်လိုက်မိချာနန်းတော်လို့ဖွက်လို့နေပြီသူစီဝါကြီးမပြွတ်နိုင်ရတဲ့ဘောင်ကြီးကအများကြီးဆိုသူစီဝါကြီးကိုသူအထိမခံနိုင်ဘူးဆိုတော့ခုမြစ်စုံကိစ္စတော်ပြန်စားဖို့တွေပါလေသူတို့စကားပြောနေသည
်အမျိုးသားပြန်လဲတင်မြင်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့လက်နက်ကိုင်ရှစ်ဖွဲ့ကကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေဟာနောက်ပိုင်းမှာလည်းဆက်ပြီးတော့ရှိနေအောင်မယ်လို့ဆိုပါတယ်အာဏာပိုင်တွေဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲလမ်းကြောင်းကိုဖွင့်ပေးထားသလိုတိုင်းနာလက်နက်ကိုင်တွေဘက်ကလည်းဆွေးနွေးမှုတွေမှာပါဝင်ပြောဆိုနေကြတာကြောင့်အစိုးရကအကောင်မျှော်လင့်ချက်တွေကတော့ရှိနေတော့မယ်လို့ဆိုရမှာပါ